မြန်မာပြည်ထဲကပြည်သူတွေနဲ့ပြည်ပရောက်ပုဂ္ဂိုလ်တွေဟာအမျိုးသားရင်ကြားစီရင်တဲ့အသွင်ကူးပြောင်းရေးအချိန်ကာလတစ်ခုသတ်မှတ်ပေးဖို့တောင်းဆိုထားတဲ့ NLD ရဲ့ပြည်အောင်စုနေတောင်းဆိုချက်နဲ့ပတ်သက်ပြီးပြောဆိုငင်းပွားနေတာတွေရှိပါတယ်။တချို့ကလည်းမြန်မာစစ်အစိုးရဟာဒီတောင်းဆိုချက်ကိုကောင်းကောင်းမွန်မွန်တုံ့ပြန်မှာမဟုတ်ဘူး။မသိကြိုးကြွန်လုပ်နေမှာပဲလို့တောင်ပြောတဲ့သူတွေရှိပါတယ်။ဒီကိစ္စအပေါ်ပြည်ပရောက်ဒီမိုကရေစီအင်အားစုတွေနဲ့အမေရိကန်နိုင်ငံကြီးမူဝါဒရေးရာခေါင်းဆောင်တချို့ကမြန်မာစစ်အစိုးရပေါ်တိတ်ညွတ်တဲ့အမြင်ရှိသူဂယုဏသက်သူလို့တမခံရသူဖြစ်တဲ့ပမောက်ကဒေါက်တာဒေးဗစ်စတိန်ဘတ်ကအခုလိုဖြေကြပါတယ
် I don't see that it is really much different from their positions in the past. They want to of course get Aung San Suu Kyi released and involved in
ကျွန်တော်အနေနဲ့တော့ NLD ရဲ့ဂျင်ဂျာချက်အသက်မှာအရင်ကရည်တည်ချက်သဘောထားတွေကနေအများကြီးပြောင်းလဲလာတာမတွေ့ရပါဘူးဒေါက်အောင်ဆန်းစုကြည်ပြန်လှပေးရေးစစ်တပ်နဲ့တွေ့ဆုံညှိနှိုင်းရေးတွေပြောပါတယ်တွေ့ဆုံဆွေးနွေးရေးအတွက်အာဆီယံအဖွဲ့ကဆက်စပ်ညှိနှိုင်းရေးမှူးတယောက်ကိုတောင်းဆိုတယ်ဒါကတော့အလွန်စိတ်ဝင်စားဖို့ကောင်းတဲ့အချက်ဖြစ်ပါတယ်စစ်ဆိုးရအဖွဲ့ကိုဂျားပြတ်အဆိုးရဂျားကာလာအုပ်ချုပ်ရေးအဖွဲ့လို့သတ်မှတ်ဖို့လဲကန့်လန့်ထားတယ်ကျွန်တော်ကတော့စစ်တပ်ကဒါကိုလက်ခံနိုင်လိမ့်မယ်လို့တော့မထင်ပါဘူးဒါကတော့ဒေါက်တာစတိန်ဘတ်ကပြောကြားတော့တာဖြစ်ပါတယ်ဒါပေမဲ့အင်ဒီယားနာတက္ကသိုလ်နိုင်ငံရေးအယူဆနဲ့နိုင်ငံရေးတုံ့ပြန်ချက်တွေနဲ့ပါရဂူဘွဲ့လွန်သုတေသနအရာရှိဖြစ်တာဝန်ထမ်းနေတဲ့ဒေါက်တာထွန်းမြင့်ကတော့ NLD ရဲ့ပန်ကြားချက်ဟာတိုက်ခံပါတီတစ်ခုဟာလက်ရှိအာဏာရအစိုးရကိုကြီးညာချက်ထုတ်ပြန်တောင်းဆိုရတဲ့ပုံမိုလေးနဲ့တဲ့အကြောင်းအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်မြင်ပြောလို့ရှိရင် NLD ရဲ့ဒီပန်ကြားချက်ကအစိုးရကို legitimate တော့မဟုတ်တရားဝင်အစိုးရတစ်ခုဖြစ်လာအောင်လုပ်ပေးမယ်ဆိုတဲ့အပိုင်းထက်နဲ့ဆိုင်တဲ့သဘောရှိပါတယ်။ဘာလို့ဆိုတော့ဒီ NLD ရဲ့ရည်ရွယ်ချက်ပေါ့လေကျွန်တော်မြင်ကဒီအစိုးရဒီကိုတရားဝင်အစိုးရဖြစ်ယုံနေမှာပဲနဲ့တမိုင်းမှာဘယ်လိုပြောမလဲရှေမတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေမျိုးကိုနှုံးနှစ်ဖက်ပေါ့လေကြည်ကြည်လည်လည်နဲ့ဒီဆွေးနွေးပြီးတော့ရှေ့ကိုဘယ်လိုဆက်လက်လှုပ်ဆောင်ကြမလဲဆိုတဲ့မိကုန်းမမမူတည်ပြီးတော့ထုတ်ထားတဲ့ထုတ်ပြန်ချက်လို့ကျွန်တော်မြင်တယ်လေ
မြန်မာနိုင်ငံရဲ့ရှေမတိုးတာနောက်မဆုတ်တာဒီအခြေအနေမှာနိုင်ငံရေးပညာရှင်တွေကမြန်မာစစ်ဆိုးရခေါင်းဆောင်တွေရဲ့အထူးအကြံပေးဖြစ်ခဲ့မယ်ဆိုရင်သူတို့အနေနဲ့ဘယ်လိုများအကြံပေးမိမလဲဆိုတာစိတ်ဝင်စားဖို့ကောင်းလာပါတယ်ပါမောက်ကစတိန်ဘတ်ကတော့အရင်ကသူကိုယ်တိုင်အကြံပေးခဲ့ဘူးသလိုပဲဆက်ပေးမှာဖြစ်တယ်လို့အခုလိုပြောကြပါတယ
် I would say that if the government makes a major concession in terms of the liberalization process and that major concession would be first the release of Aung San Suu Kyi
ကျွန်တော်ကဒီလိုပြောပါမယ်စစ်ဆိုးရကနိုင်ငံရေးပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်မှုအဓိကခြေလှမ်းရင်းတစ်ခုလှမ်းရမယ်ဆိုရင်ပထမဆုံးလှုပ်ရမယ်လှုပ်ရက်ကဒေါက်ဆန်းစုကြည်ကိုအကျယ်ကျုပ်ကလှုပ်ပေးဖို့ပဲလို့ကျွန်တော်အရင်ကတည်းကစစ်ဆိုးရကောင်းဆောင်တွေကိုပြောခဲ့မှုပါတယ်။ဒါမှအမေရိကန်နဲ့ EU နိုင်ငံတွေကမြန်မာနိုင်ငံအပေါ်သဘောထားပြောင်းမှာပါ။နိုင်ငံရေးပြောင်းလဲဖို့ဒီလိုခြေလှမ်းတွေလှမ်းမှအုပ်စုတွေကြားတင်းမာမှုတွေပြေပြောက်ပါမယ်။ဒီလိုခြေလှမ်းမျိုးတွေပထမဆုံးလုပ်ရမယ်လို့ကျွန်တော်ပြောလိုပါတယ်။ပါမောက်ကဒေးဗစ်စတိန်ဘတ်ရဲ့ဖြေကြားချက်ဖြစ်ပါတယ်ခင်ဗျာ။ဒေါက်တာထွန်းမြင့်ကတော့အခုလိုပြောပါတယ
်။တမရော်ရောဒီဒီဂူဒူတန်ရွှေရဲ့မိသားစုရောသူ့ရဲ့နောင်လာနောက်သားသူ့ရဲ့ဒီသားတွေတမီးတွေမိတွေရဲ့ရှေ့ရေးတွေရောအမြဲတမ်းအရေးပါရာရောက်တဲ့ဥစ္စာတခုဖြစ်နေတယ်။မြန်မာပြည်ရဲ့တမိုင်းမှာငါ့ကိုဘလို့မြင်ရမလဲဆိုတဲ့အရေးပါသူစဉ်းစားတင်တယ်။အဲ့တော့အဲ့လိုစဉ်းစားမယ်ဆိုလို့ရှိရင်ကျွန်တော်အမြင်ရပြောလို့ရှိရင်တင်းတင်းလျှောက်ပတ်တယ်ပေါ့လေ။လီးနန်းနဲ့စဉ်းစားပြီးတော့ NLD NLD ရဲ့ထုတ်ပြန်ကြေညာချက်ပေါ်မူတည်ပြီးတော့တကယ်အမျိုးသားရင်ကြားစိတ်ရေးကိုရောက်အောင်အကောင့်ထည့်ဖော်တင်ပါလ
ေ။ NLD ရဲ့ပန်ကြားချက်နဲ့ပတ်သက်လို့ပြည်တွင်းကသုံးသပ်သူတွေကတော့စစ်တပ်အနေနဲ့တရားဝင်မှု legitimacy ကိုလိုချင်တယ်ဆိုရင်NLD ကပေးတာကိုဘာလို့ယူမလဲသူတို့ဖာသာလမ်းပြမြေပုံလမ်းစဉ်တွေပဲရအောင်ယူမှာပေါ့လို့ပြောကြားကြပါတယ်ဒါနဲ့ပတ်သက်လို့ဒေါက်တာစတိန်ဘတ်ကအခုလိုပြောပါတယ
် I think that the SPDC should take the NLD request into account and negotiate an agreement with them in some manner that is viewed by all parties in the country as fair
စစ်အစိုးရဟာ NLD ရဲ့ပန်ကြားချက်ကိုလက်ခံစဉ်းစားပြီးတနည်းနည်းနဲ့စိစက်ညှိနှိုင်းဆွေးနွေးသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့တတိုင်းပြည်လုံးကအဖွဲ့အစည်းအားလုံးက NLD ရဲ့ပန်ကြားချက်ဟာတရားမျှတတယ်လို့ခံယူထားကြတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒေါက်တာထွန်းမြင့်ကတော့တရားဝင်မှုရှိတယ်ဆိုတာရဲ့အဓိပ္ပာယ်ကိုရှင်းပြီးအခုလိုဖြေဆိုပါတယ
်။ Legitimacy ခုနတရားဝင်မှုတရားမဝင်မှုဆိုတာကဘယ်သူကဆုံးဖြတ်တာလဲဆိုတာအရင်ဆုံးကျွန်တော်မေးရတယ်။ခုစားတရားဝင်မှုတရားမဝင်မှုကိုဆုံးဖြတ်ထားပြီးသားဖြစ်လို့ဖြစ်နေသူတို့ရဲ့ roadmap ကဆုံးဖြတ်ထားပြီးသားဘယ်လိုဆိုတော့တရားမဝင်ဘူးဆိုတာဆုံးဖြတ်ထားပြီးသားပြည်သူလူထုကလည်းဒီကိစ္စကိုတရားမဝင်ဘူးနိုင်ငံတကာသတင်းစာတွေကလည်းတရားမဝင်လို့ပြောတယ်နိုင်ငံတကာအစိုးရတွေကလည်းဒီဥစ္စာကိုတရားမဝင်ဘူးလို့ပြောတယ် United Nation ဒီကုလသမဂ္ဂကိုယ်တိုင်ကပါဒီတရားမဝင်ဘူးလို့ပြောထားပြီးသားဖြစ်တယ် NLD နေနဲ့လည်းဒီဥစ္စာကိုကျွန်တော်တို့ သိမှမပြူဘူးဆိုတော့ညင်ညာထားပြီးသားဖြစ်တယ်နောက်ဆိုတော့လူမျိုးစုပေါင်းခေါင်းဆောင်တွေနဲ့လူမျိုးစုပေါင်းပါတီတွေကလည်းပြောထားပြီးသားအတိုင်းသားပါတီတွေလည်းပြောထားပြီးသားဒီဥစ္စာကိုကျွန်တော်လက်မခံဘူးတရားမဝင်လို့တွေ့ထားပြီးသားအဲ့တော့အဲ့ဒီမေကွန် legitimacy ဖြစ်သွားမလားဆိုတဲ့မေကွန်ကဒါမဖြစ်ဖို့ကလမ်းကပြထားပြီးသားဒါမင်းနဲ့တခုရှိတာပေါ့လေတောင်ကိုရီးယားကစစ်ဆိုးရည်လို့ပြီးတော့ထိုင်းမှာမှရှိတဲ့စစ်ဆိုးရည်လို့ဖြင်းနဲ့ခြေလာတဲ့အခါမှာကျွန်တော် legitimacy ဖို့ပဲသွားမယ်ဆိုလို့ရှိရင်တော့ပြည်သူလူထုခံစားနိုင်ပါမလား
ဒီလိုသတင်းရက်ကွက်တွေနဲ့နိုင်ငံတကာအဖွဲ့အစည်းစုံကအစီရင်ခံစာတွေအရာရော NRI ကြေညာချက်မှာဖော်ပြချက်အရာရောမြန်မာပြည်တွင်းမှာစီးပွားရေးနဲ့လူနေမှုအဆင့်တန်းတွေဟာတနေ့တခြားယိုယွန်းဆိုးဝါးလာနေတယ်လို့ဆိုပါတယ်တချို့ကဆိုသူတို့ကြုံခဲ့သမျှခေတ်တွေမှာအဆိုးဝါးဆုံးခေတ်အခြေအနေပါပဲလို့တော့ပြောကြပါတယ်ဒီလိုအခြေအနေမျိုးမပြောင်းလဲပဲနောက်ထပ်အနှစ်တွေကြာနေအောင်မယ်ဆိုရင်ဒီအတွက်အစိုးရကောင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်မှူးကြီးတန်းရွှေမှာဘလောက်တာဝန်ဝတ္တရားရှိမယ်လို့ထင်ပါသလဲဒါကိုလည်းဒေါက်တာစတိန်ဘတ်ကအခုလိုဖြေပါတယ
်။ Well, I think the situation is very bad for individuals. If you look, and I don't think senior general is informed in detail how bad the situation is. He is protected.
ဟုတ်ကဲ့လူတဦးတိုင်းအတွက်တိုင်းပြည်အခြေအနေဟာလုံးကိုဆိုးဝါးနေရလို့ထင်ပါတယ်။တိုင်းပြည်မှာဖြစ်ပျက်နေရမြတွေကိုအသေးစိတ်အနေနဲ့အောက်ပိုင်းကဗိုလ်ချုပ်မှူးကြီးကိုတင်ပြပေးတာမျိုးရှိနေလိမ့်မယ်လို့မထင်ပါဘူး။သူဟာတိုင်းပြည်အခြေအနေဘလောက်ဆိုးဝါးနေတယ်ဆိုတာတကယ်တမ်းသိရှိနားလည်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့သူ့နောက်လိုက်တွေကသူ့ကိုအခြေအနေမှန်တွေကိုနားလည်ခွင့်မရအောင်ကာကွယ်ပေးထားလို့ဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးတန်းချိန်မှာတာဝန်ရှိပါတယ်။တစ်ချိန်တည်းမှာလည်းဖြစ်ရမှန်တွေကိုနားမလည်ဘူးလို့ကျွန်တော်ထင်ပါတယ်။ဒါကတော့ဒေါက်တာစတိန်ဘတ်ရဲ့အမြင်ဖြစ်ပြီးဒေါက်တာထွန်းမြင့်ကတော့အခုလိုမြင်ပါတယ်။
ဗိုလ်ချုပ်မှူးကြီးတန်းရွှေသတိပုဂ္ဂလတဦးပေါ်မှာဘလောက်လောက်တာဝန်ရှိမလဲဘလောက်လောက်ရှိမလဲဒါကပြင်းနဲ့အမြင်ပေါ်မှာမူတည်လိမ့်မယ်ကျွန်တော် personally ကျွန်တော်တွက်ချက်ပြီးပြောလို့မရလို့ဒါလိုမျိုးစကားခံထားတာဒီအမြင်နဲ့ကြည့်မယ်ဆိုရင်ဒါသူ့ကိုအကုန်လုံးပုံချမှာပဲဒီဗိုလ်ချုပ်နေဝင်ကိုကျွန်တော်တို့ဒီမဆာလာတစ်ခေတ်လုံးမှာဖြစ်ပြမှုအမှန်တရားကိုပေါ့လေ1988မှာပုံချလို့သူ့ကိုလည်းဒီလိုမျိုးနည်းနဲ့ပုံချခြင်းခံရမှာပါပဲ
ပြီးခဲ့တဲ့ဖေဖော်ဝါရီလကကင်တက်ကီပြည်နယ်လူးဝစ်စပီတက်ကတူမက်ကောနဲစင်တာကပညာရှင်တွေကအမေရိကန်သမားတွေရဲ့အဆိုးဝါးဆုံးမဟာအမား30ကိုစစ်တမ်းကောက်ထုတ်ပြန်ခဲ့ပါတယ်။လူဦးရေတန်း90ရဲ့ဘဝနဲ့ဘဝကောင်းစားရေးတွေကတစ်ဖက်ပုပ်ကိုရင်းနဲ့အဖွဲ့အစည်းရဲ့လုံခြုံမှုနဲ့ဂုံသိက္ခာကတစ်ဖက်ဒီဘက်နှစ်ဖက်ကိုအခြေခံပြီးလက်ရှိဖြစ်နေတဲ့အကျပ်တဲမှာအခု NLD ကပန်ကြားတဲ့အမျိုးသားရင်ကြားစီရင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပန်ကြားချက်ကိုဆက်ပြီးတော့မြန်မာစစ်ဆိုးရကညှင်းဆန်မယ်မတိကျိုးကြံပြုနေမယ်ဆိုရင်ဒီလို့ရဟာဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့အဆိုးအဝါဆုံးအမှားတစ်ခုလို့ပြောလို့ရနိုင်ပါသလားဒီမေးခွန်းရဲ့အဖြေမှာတော့ပညာရှင်တဦးရဲ့အဖြေကစိတ်ဝင်စားစရာကောင်းပါပါတယ
် I think ignoring dealing with the NLD and trying to reach some sort of accommodation will be a major error part of the senior general or in the part of anybody in that administration
တော်စံစုကြီးနဲ့ဖြစ်စေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဖြစ်စေတွဲဆုံညီနိုင်မှုတစုံတရာဖြည့်ရှင်းဆောင်ရွက်ဖို့ညှင်းမယ်မတိကျိုးကြံပြုမယ်ဆိုရင်ဗိုလ်ချုပ်မှူးကြီးတန်းချွေရဲ့အဓိကအမှားကြီးတစ်ခုဖြစ်လာမှာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။သူမှမဟုတ်ပါဘူး။စစ်ဆိုးရအဖွဲ့တွေကဘယ်သူပဲဖြစ်ဖြစ်ကျူးလွန်မိတဲ့မဟာအမှားကြီးဖြစ်လာမှာဖြစ်ပါတယ်။ပမောက်ကဒေးဗစ်စတိန်ဘတ်ကပြောကြားတော့တာဖြစ်ပါတယ်။ဒေါက်တာထွန်းမြင့်ကတော့ဒီမေးခွန်းကိုအခုလိုဖြေပါတယ်
။ပြောလို့ရနိုင်ပါတယ်။ဒါကျွန်တော်အမြင်ပြောမှဆင်တယ်။တူတူပြောစီပြောလို့ရနိုင်ပါတယ်။ဘာလို့ပြောလို့ရနိုင်တယ်လဲဆိုလို့ရှိရင်တစ်ချက်ဒီလူလူခံစားနေရတယ်ဒီလူလူဟာတကယ်စီးပွားရေးရရောနိုင်ငံရေးရရောလူမှုရေးရရောရှင်းပြောလို့ရှိရင်မြန်မာပြည်နဲ့ထွက်လာတဲ့နိုင်ငံသားကိုထွက်တဲ့မြန်မာနိုင်ငံသားတယောက်ဟာဒီခြားနိုင်ငံရောက်လို့ရှိရင်ဘလောက်ဒီမျက်နှာလေးသေးသေးလေးစည်းကွက်လောက်လေးနဲ့ဆက်လမ်းလျှောက်ရတယ်လေစကားပြောရတယ်လေဆိုတဲ့အနေထားဆက်ဒါဂုံတိတ်ခါလေးပေါ့လေဒီလူလူရဲ့ဂုံတိတ်ခါဒါလည်းကျွန်တော်တို့မရှိသလောက်ကိုမြင်နေပါဒီကျွန်းမှာလည်းဒီလူလူရဲ့စာဝတ်နေရေးလူမှုရေးအကုန်လုံးကစဒီရုံရင်းပြည့်စုံတဲ့အနေချမ်းလို့ဒါဒီအစိုးရအနေနဲ့တအူးရင်းနဲ့ဆိုရတက်မတော်တစ်ခုတည်းနဲ့ဘယ်နည်းနဲ့မှတိုးတက်လာအောင်အကောင့်ထဲဖော်နေမှာမဟုတ်ပါဘူးအဲ့တော့ဒါကတစ်ချက်တက်မတော်အနေနဲ့ဆိုမဆိုရင်ဒီတက်မတော်ကိုဗိုလ်ချုပ်ကြီးနေဝင်ပေါ့ဗိုလ်ချုပ်နေဝင်လှုပ်သွားထားတဲ့ကိုဆိုတယ်ဆိုတဲ့ပုံစံမျိုးဖြစ်လာနိုင်ပါတယ်တက်မတော်ရဲ့လုပ်ရည်အားလုံးဟာဗိုလ်ချုပ်မှူးကြီးတန်းရွှေရပဲကိုယ်တိုင်ဒီပေါ့လေတအူးတယောက်ထဲပဲ control အုပ်ချုပ်လုပ်တယ်ဆိုတဲ့ assumption အဲ့ဒီပုံမှာယူဆချက်ပုံကျွန်တော်ယူပြီးတော့ပြောမယ်နော်အဲ့တော့အဲ့ဒီပုံစံမျိုးနဲ့ပြောမယ်ဆိုလို့ရှိရင်ဗိုလ်ချုပ်ကြီးတန်းရွှေရဲ့အခုဒီသမိုင်းမှာပေးလိုက်တဲ့အခွင့်အရေးကြီးကိုမယူရဲနဲ့မြို့သားရင်းများရှိရေးကို account ထဲမဖော်လိုက်ဘူးဆိုလို့ရှိရင်ဗိုလ်ချုပ်ကြီးနေဝင်26နှစ်တာကာလပေါ့လေ1988ခုနှစ်ထိသူ26နှစ်တာကာလလှုပ်သွားတာဒီထက်ကိုသူကပိုဆိုးတဲ့ပုံမျိုးကိုကျွန်တော်တို့ရှင်းကြည့်လို့ရပါတယ
်အမေရိကန်တက္ကသိုလ်ကြီးနှစ်ခုကမြမအရေးလေးလာနေတဲ့ပညာရှင်နှစ်ဦးရဲ့သဘောထားအမြင်ကိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ